ဒီကြောင့်ပြည်သူငိုဗီဝီသတင်းနောက်စုစုကမြန်မြန်သတင်းပေးပို့ထားပါရှင်။
စခိုင်းပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တပ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလုံခြုံရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့စွပ်စွဲပြောဆိုနေရတာကိုစုံစမ်းစစ်ဆေးဖို့ဒီလူလတ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ဘင်္ဂလားဒေ့ရှ်အ
်ဒါဟာဒုတိယကြိမ်တွားရောက်မှာလည်းဖြစ်ပါတယ်ပထမကြိမ်တွားရောက်ခဲ့တော့ကအစိုးရတာဝန်ရှိသူအချင်းချင်းသာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးအခုတစ်ခေါက်မှာတော့အသေးစိတ်လုပ်ငန်းတွေဆောင်ရွက်သွားဖို့ရှိရလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးချန်အေးကပြောပါတယ်
အဆိုပြုတာဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူး။အဓိကတော့ဘင်္ဂလားဒေ့ရှ်ရဲ့ computer ကိုစောင့်ရမ်းနေတယ်လို့ကျွန်တော်သိရတယ်။ဒီတစ်ခေါက်ကကျတော့အသေးစိတ်လုပ်ငန်းတွေပါပါတာပေါ့လား
။ရခိုင်ပြည်နယ်ပြန်လည်တည်ငြိမ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုစောင့်ရွက်ဖို့အတွက်ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာအစိုးရက2018စူလိုင်လ30ရက်နေ့မှာဖွဲ့စည်းခဲ့တာပါ။အဲ့ဒီအခွင့်မှာဖိလစ်ပိုင်နိုင်ငံရှားရေးဝန်ကြီးဟောင်းရိုဆာရီယိုမင်နာလိုကိုဥက္ကဋ္ဌတောင်းဝန်ပေးထားပြီးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ကုလသမဂ္ဂဆိုင်ရာချပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်မတ်ကြီးကင်ဆိုဦးရှိမှယူနီဆက်အစင်းရဲ့အရာရှိဟောင်းပမောက္ခဒေါက်တာအောင်ထွန်းတက်တို့ကိုအဖွဲ့ဝင်အဖြစ်တောင်းဝန်ပေးခဲ့ပါတယ်အခုလအတွင်းမှာဘင်္ဂလားဒေ့ရှ်ကိုတွားရောက်စုံစမ်းစစ်ဆေးဖို့အတွက်နှစ်နိုင်ငံသဘောတူထားတာဖြစ်ပြီးကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့အဆင်သင့်ဖြစ်နေပြီလို့အဖွဲ့ဝင်တအူးဖြစ်တဲ့ဗမာခဒေါက်တာအောင်ထွန်းတက်ကပြောပါတယ်
ကျွန်တော်အစရိကပေါ့နော်နှစ်နိုင်ငံသဘောတူထားတာဒီစုံစမ်းစစ်ဆေးအဖွဲ့ရတဲ့တောက်တာကိုတွားကြည့်မယ်လို့ပြောတာမိတာနည်းအဲ့တော့ဆရာတို့ကသူတို့နဲ့နားလည်မှုတွေရှိနေတော့သူတို့ရဲ့လက်ခံမှုနဲ့ကိုတွားနိုင်တဲ့ပုံမှန်မူတည်ပြီးတော့တွားဖို့အစီအစဉ်လုပ်ထားတာပါဆရာတို့ကဒီမှာလိုအပ်တဲ့လူကြီးအားလုံးတော့ခေါ်ပါပါတတိယတောက်တာရီဆရာတို့စုံစမ်းစစ်ဆေးနိုင်တဲ့ကြွကျင်တဲ့လူတွေပါမယ်ပြီးတော့ဟိုတွားတာလေးဒါဟိုနိုင်ငံဖြစ်တာမို့သူတို့ဘက်ကဒီလက်ခံတဲ့ပုံမှန်မူတည်ပြီးတော့ဆရာတို့တွားမှာဆရာတို့အစင်းနဲ့ဖြစ်နေမှာ
အခုလနိုဝင်ဘာလ4ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးတို့နေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနမှတွေ့ဆုံခဲ့ပြီးနေရက်ဆုံးဟာတွားတွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အခုလအတွင်း ICOE အဖွဲ့ဝင်တွေတွားရောက်မဲ့ခီးယူးစင်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်ဒီရဆောက်ပါသူတွေကိုယ်တော်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်ကတော့အဲ့ဒီဖော်ပြချက်ဟာနှစ်နိုင်ငံအိမ်ကြီးချင်းကောင်းဆက်ဆံရေးနဲ့နှစ်နိုင်ငံကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့ဒေသစုဆောင်သူပြန်လည်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲဖော်နိုင်ရေးတို့ကိုဘလို့မှအထောက်အကူမပြုကြောင်းဘင်္ဂလားဒေ့ရှ်တမ်မတ်ကြီးနဲ့တွေ့ဆုံချိန်မှာတုံ့ပြန်ပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်